မြန်မာနိုင်ငံအနေနဲ့နိုင်ငံရေးနဲ့စီးပွားရေးပြည်ပြင်ပြောင်းလဲမှုတွေဆက်ပြီးတော့ရှိနေမယ်ဆိုရင်ကမ္ဘာ့ဘဏ်အပါအဝင်နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေနဲ့မြန်မာနိုင်ငံဆက်ဆံရေးပုံမှန်အတိုင်းဖြစ်လာစေဖို့ထောက်ခံကူညီသွားမယ်လို့ American ပြည်ထောင်စုကနေပြီးတော့ပြောလိုက်ပါတယ်။ကမ္ဘာ့ဘဏ်နောက်နိုင်ငံတကာငွေကြေးရမငွေအဖွဲ့ IMF အာရှဖွံ့ဖြိုးဘဏ်တို့နဲ့မြန်မာနိုင်ငံတို့ကြားဆက်ဆံမှုတွေလှုပ်လာတဲ့အချိန်မှာပဲ American ပြည်ထောင်စုအနေနဲ့ကလည်းမြန်မာနိုင်ငံကိုဒီဖွဲ့တွေပုံမှန်ငွေချေးငှားမှုတွေဖြစ်လာစေဖို့အကူအညီပေးသွားမယ်လို့ American ပြည်ထောင်စုဘက်ကပြောဆိုသွားတာပါ။
We're obviously going to be encouraging continued reforms, but our view is that
အခုလက်ရှိတွားနေတဲ့ပြည်ပြင်ပြောင်းလဲရေးတွေဟာအားရကျေနပ်စရာရှိပါတယ်။ဒါပေမဲ့လည်းအခုလိုကမ္ဘာ့ဘဏ်တို့အာရှဖွံ့ဖြိုးဘဏ်တို့ပါဝင်လာခြင်းအဖြစ်ဒီပြည်ပြင်ပြောင်းလဲမှုတွေခိုင်မာစေဖို့အထောက်အကူဖြစ်စေပြီးတော့မြန်မာပြည်သူတွေကိုလည်းကူညီတွားနိုင်မှာဖြစ်တယ်လို့ American ပြည်ထောင်စုဘဏ်နိုင်ဝန်ကြီးဌာနဒုတိယလက်ထောက်ဝန်ကြီး Led Barnett ကပြောသွားတာဖြစ်ပါတယ်။American သမ္မတဥပမာကိုယ်တိုင်ကလည်းအခုလိုမျိုးနိုင်ငံတကာငွေကြေးအဖွဲ့တွေမြန်မာနိုင်ငံကိုအကူအညီပေးနိုင်မဲ့အခြေအနေဖြစ်အောင်အရေးကြီးတဲ့ဥပဒေတက်ကိုလည်းလက်မှတ်ထိုးအတည်ပြုပေးခဲ့ပြီးဖြစ်တယ်လို့ဒုလက်ထောက်ဘဏ္ဍာရေးဝန်ကြီး Brennett ကပြောပါရယ်တချိန်တည်းမှာပဲမြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာတင်ရှိနေတဲ့ကြွေးမီရော်ပေးရေးကိစ္စရပ်တွေကိုလည်းဆွေးနွေးနေကြပြီးတော့ဒီကိစ္စအတွက် American ပြည်ထောင်စုဘက်ကအကူအညီပေးသွားဖို့ရှိတယ်လို့လည်းဆိုပါရယ်တူချုံမှာလုပ်နေတဲ့ကမ္ဘာ့ဘဏ်နဲ့အာရှဖွံ့ဖြိုးဘဏ်အစည်းအဝေးတွေအတွင်းမှာပဲမြန်မာနိုင်ငံနဲ့ပတ်သက်လို့ငွေကြေးထောက်ပံ့မှုအကူအညီကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါရယ်။သူတို့အနေနဲ့ကတော့လက်ရှိပြည်ပြင်ပြောင်းလဲမှုတွေအပေါ်မှာအားရမိတယ်လို့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်ယွန်ခင်းကတူချိုသင်းစာရှင်းလင်းပွဲအတွင်းမြန်မာနိုင်ငံနဲ့ပတ်သက်လို့ခုလိုထည့်သွင်းပြောဆိုသွားပါရယ်
။ We're very impressed with the reforms that they've gone through.But there are still ways to go. I mean, there are still more to do. And we
လက်ရှိသွားနေတဲ့ပြည်ပြင်ပြောင်းလဲရေးအပေါ်မှာအတော်လေးကိုအထင်ကြီးလေးစားရပါတယ်။ဒါပေမဲ့လည်းဆက်ပြီးတော့လှုပ်ဆောင်စရာလှုပ်ကန်စရာတွေကြံပါသေးတယ်။လက်ရှိအစိုးရကသူတို့အနေနဲ့လူလာလာထောက်ခံပါတယ်။အထူးသဖြင့်တော့နောက်ထပ်ပြည်ပြင်ပြောင်းလဲမှုတွေလှုပ်သွားဖို့ထောက်ခံကူညီသွားမှာဖြစ်တယ်ဆိုပြီးတော့ကမ္ဘာ့ဘဏ်ဥက္ကဋ္ဌကနေပြီးတော့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့ကမြန်မာနိုင်ငံအတွက်ဒီပြန်လည်တည်ဆောက်ရေးအတွက်ဆိုပြီးတော့ American Dollar 398တန်းချင်းငွေပေးသွားမယ်ဆိုပြီးတော့ပြီးခဲ့တဲ့လတုန်းကသဘောတူထားပြီးဖြစ်ပါတယ်။ဒါအပြင်မြန်မာနိုင်ငံထဲမှာကမ္ဘာ့ဘဏ်ရုံးခွဲတွေဖွင့်သွားဖို့ကိုလည်းစီစဉ်နေပါတယ်။ကမ္ဘာ့ဘဏ်အနေနဲ့1989ခုနှစ်ကလေးကမြန်မာနိုင်ငံကိုချင်းငွေထောက်ပံ့မှုတွေရပ်တန့်ခဲ့ပြီးမှအခုဒီပထမဆုံးချိန်ချင်းငွေတွေပြန်လည်ပေးတော့မှာဖြစ်ပါတယ်။မကြာသေးခင်ကလည်းဂျပန်နိုင်ငံကလည်းမြန်မာပေါ်မှာရှိနေတဲ့ကြွေးမီအချို့ကိုရှော့ပီးပြစ်လိုက်တယ်လို့နိုင်ငံတကာမှာတင်ရှိနေတဲ့ကြွေးမီတွေပြန်ဆက်နိုင်ဖို့အတွက်လည်းဒီဂျပန်အနေနဲ့ယာယီငွေထုတ်ချီးသွားဖို့စီစဉ်ထားတယ်ဆိုပြီးတော့ကြေညာထားပါတယ်ခင်ဗျာ